ကျွန်တော်တို့ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်ကတော့ဒီနှစ်က တဲ့ဆယ်စုနှစ်ကတည်းအစပေါင်းများစွာတိုးလာခဲ့တာပါတရုတ်ကုမ္ပဏီတွေဟာကွန်ထရိုးလုပ်မှုမိုင်းတွင်းလုပ်ငန်းစိုက်ပျိုးရေးနဲ့ဗန္ဒငွေချေစတဲ့ကဏ္ဍအသီးသီးမှာရင်းနှီးမြှုပ်နှံကြတာလည်းဖြစ်ပါတယ်ဒေါ်လာကြေဘောင်းများစွာစုဆောင်းထားနိုင်တဲ့အတွက်လည်းတရုတ်နိုင်ငံဟာနိုင်ငံခြားမှာရင်းနှီးမြှုပ်နှံမှုနဲ့ပိုင်ဆိုင်မှုတွေအများအပြားရှိလာနေတာကြောင့်ကမ္ဘာအင်အားကြီးနိုင်ငံအဖြစ်အသိပြောင်းလာနေပါပြီရှေ့တောင်အာရှတိုက်ပွဲကိုတရုတ်နိုင်ငံကအာရုံစိုက်လာတာဟာကုန်ထုတ်လုပ်မှုအတွက်အကုန်ကျတက်တာတဲ့အတွက်ကြောင့်ဖြစ်တဲ့အပြင်အာရှနဲ့ဥရောပတိုက်ကြားကုန်သွယ်ရေးလမ်းကြောင်းဖောက်လုပ်နေတဲ့သမရရှိချင်းပင်ရဲ့ခေတ်စ်ပိုလာမစီမံကိန်းကြောင့်လည်းဖြစ်ပါတယ်။အဲ့ဒီခေတ်စ်ပိုလာမစီမံကိန်းအတွက်အမေရိကန်ဒေါ်လာ89ဘီလီယံထက်ဝင်ဖို့တရုတ်ဗဟိုဘဏ်ကသမရရှိချင်းပင်ကတိုက်တွန်းလိုက်ပြီးတိပကနောက်ထပ်ဒေါ်လာ43ဘီလီယံရင်းနှီးမြှုပ်နှံကြဖို့တောင်းဆိုပါတယ်။ဒီခေတ်စ်ပိုလာမစီမံကိန်းကြောင့်အရှိတောင်အာရှအပါအဝင်စီမံကိန်းထဲမှာပါဝင်တဲ့နိုင်ငံပေါင်း62နိုင်ငံတည်းကိုလာမယ့်5နှစ်အတွင်းပြပရင်းနှီးမြှုပ်နှံမှုဒေါ်လာ902ဘီလီယံအထိရောက်လာနိုင်တယ်လို့လဲ Credit Suisse Group ကခန့်မှန်းထားပါတယ်